ရုရှားကမတ်လ9ရက်တောက်ကြံနေမှာလဲယူကရိန်းကို၄ချောင်းနဲ့ပြစ်မှတ်တာတိုက်ခိုက်ခဲ့ပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရုရှားယူကရိန်းစစ်ပွဲအဆုံးသတ်အောင်သူကြားဝင်ပြီးနှိမ့်နိုင်နိုင်မယ်လို့မျှော်လင့်ချက်ထားနေစေဖြစ်ပါတယ်။ရုရှားဟာညရင်းချင်းမစ္စိုင်းထုတ်တဲ့ drone အလုံး200ချောင်းနဲ့ယူကရိန်းကိုတိုက်ခိုက်ခဲ့တာပါ။ယူကရိန်းနိုင်ငံတလွှားကပြည်နယ်5ခုကဒဏ်ပေးဆောက်ဦးတွေကိုပြစ်မှတ်ထားအတိုက်ခိုက်ခံရတယ်လို့လူနေဆောက်ဦးတွေပျက်စီးပြီးဒေသခံတွေလည်းထိခိုက်ဒဏ်ရာရခဲ့တယ်လို့ယူကရိန်းအရာရှိတွေကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပါတယ်။ရုရှားကယူကရိန်းမှာအပြင်းထန်ဘုံကျဲခဲ့တာကိုသူသိပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ငြိမ်းချမ်းရေးလိုလားတယ်ဆိုရယ်ပြောဆိုချက်ကိုသူယုံကြည်ကြောင်းသမ္မတထရမ့်ကတောက်ကြနေသမ္မတအင်ဂျူရောဘဲဥပုံရုံးကမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဒါအပြင်ယူကရိန်းကိုတော့သူစိတ်ပျက်ကြောင်းပြောခဲ့ပါတယ်။ယူကရိန်းဘက်ကအသာစီးရစရာဘာမှမရှိပေမဲ့နှိမ့်နိုင်ဖို့ပိုးပြီးခက်လာတာတွေ့ရတယ်လို့လည်းပြောပါတယ်။ယူကရိန်းကိုလေကြောင်းကာကွယ်မှုတွေဆက်ပြီးပေးဖို့အတွက်အမေရိကန်ဘက်ကစဉ်းစားမှုရှိမရှိသတင်းတောက်တွေကမေးမြန်းရမှာတော့ဒါဟာယူကရိန်းပေါ်မှာပဲမူတည်နေပါတယ်လို့ပြောပါတယ်